စစ်တပ်အနာသိမ့်ပြီးနောက်ဒီကနေ့အထိအရက်သား3000လောက်သေဆုံးစေခဲ့ပြီးနိုင်ငံတော်ကချေးရွာတွေဘာသာရေးအဆောက်အုံတွေကိုဖျက်ဆီးမှုတွေအတွက်စစ်တပ်ဘက်ကတာဝန်ယူမှုတာဝန်ခံမှုရှိလာစေရေးနိုင်ငံတကာကဆောင်ရွက်ကြဖို့အမေရိကန်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCRIF ကပုတ်ထုနေမှာတိုက်တွန်းပါတယ်။ဆီယနာသိမ့်မှုနှစ်နှစ်ပြည့်အဖြစ်ကြေညာချက်ထုတ်ပြန်တိုက်တွန်းတာဖြစ်ပါတယ်။ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုဘာသာရေးလွတ်လပ်ခွင့်နဲ့လူအခွင့်အရေးအကြီးအကျယ်ချိုးဖောက်မှုတွေအတွက်ဆီယနာသိမ့်ပြီးနောက်နှစ်နှစ်ကြာလာချင်းအထိစစ်ကောင်စီကိုတရားဥပဒေကြောင့်အရေးယူတာမတွေ့ရသေးကြောင်း USCIRF ရဲ့ကော်မရှင်နာအဲရစ်ယူလန်ကပြောဆိုပါတယ်စစ်တပ်နဲ့မြန်မာအာဏာပိုင်တွေဘက်ကတာဝန်ယူမှုတာဝန်ခံမှုရှိလာစေရေးနိုင်ငံတကာရဲ့ကြိုးပမ်းမှုတွေမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရဘက်ကပို့ပြီးတော့တက်တက်ကြွကြွပံ့ပိုးဆောင်ရွက်ဖို့လည်းသူကတိုက်တွန်းပါတယ်အထူးသဖြင့်ဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ချိုးဖောက်မှုအတွက်စစ်တပ်ခေါင်းဆောင်တွေကိုပူးပေါင်းတန်ခတ်မှုချက်မှတ်ရေးအပါအဝင်သူတို့ကိုဖယ်ရှားနိုင်ရေးနီလန်းပေါင်းစုံနဲ့ဆောင်ရွက်ဖို့ကိုလည်းသူကတိုက်တွန်းပါတယ်အတိုက်ခံတွေကိုချေချေပြန့်ပြန့်ဖြိုခွင်းနေတဲ့စစ်ကောင်စီဟာလူနည်းစုတိုင်းရင်းသားတွေနဲ့ဘာသာရေးအရာလူနည်းစုဖြစ်ရသူတွေကိုအထူးပိတ်မှတ်ထားတယ်လို့လည်းချင်းညာချက်မှာပြောဆိုထားပါတယ်ရှင်။